ဘလို့မအောင်တွင်ထားတဲ့ပစ္စည်းမျိုးတွေထွင်ထားကြတာမှအမျိုးဆုံးလို့လက်စ်ဝီကတ်မှာပြီးခဲ့တဲ့တပတ်ကလုတ်သွားတဲ့ CS
အဲ့လိုမျိုးအကွေးဆန်းလုံးနိုင်တဲ့ဆေးရုံခြေထောက်တွေမှာဘိန်းတက်ပြီးထားတဲ့မော်တော်ကားကအရေးပေါ်ကစေးလုပ်ငန်းမျိုးတွေမှာသုံးဖို့ရည်ရွယ်တယ်လို့ထွင်ထားတဲ့တောင်ကိုရီးယားကဟွန်ဒေးကုမ္ပဏီကပြောပြီးတော့မိတ်ဆက်သွားတယ်မဟုတ်လားဗျ။ကိုတီထွင်ထားတဲ့ပစ္စည်းဘလောက်ဆန်းတယ်ဘလောက်ရှည်ပြီးတယ်ဆိုတာကိုအပြိုင်မိတ်ဆက်ကြတဲ့ CES ပြပွဲကြီးမှာလာပြကြတာကတော့တနည်းထက်တနည်
က်သိမ်းထားနိုင်တဲ့ TV မဟုတ်လို့ TV ကိုဘယ်သားမှထားမလဲဆိုတာသိစဉ်းစားနေကြရမလို့တော့လို့ကျွန်တော်ကတော့သဘောကျတယ်ဗျာ
So this is our exciting new OLED TVR series. It's the first large screen rollable television set. 65 inch 4K.
ခလုံးနဲ့လိုက်တာနဲ့65လက်မ 4K TV ကြီးကလိတ်သိမ်းထားတဲ့အဲ့ဒီပုံတွေကနေပြန်ထွက်လာရဲဆိုတာကို LG Electronics Company တာဝန်ရှိသူတယောက်ကမိတ်ဆက်ရှင်းပြနေတာပါ။အပြောင်းလဲကြီးပြောင်းလဲသွားတဲ့ TV ဒီဇိုင်းလိုတာမှသူကပြောတယ်ရှင်။ကျွန်တော်သဘောကျတာတော့ဒီ TV ကိုလိတ်သိမ်းပေးထားတဲ့တပ်တူပုံတစ်ခါတည်းပါပြီးသားမို့ TV တင်စရာသပွဲတို့ဆင်းလို့လည်းမလိုတော့ဘူး။နောက် TV မျက်နှာပြင်ကပုံမှန် TV ဖန်သားပြင်တွေလိုမျိုးမဟုတ်ဘူး။ဆက်ကူလိတ်လို့လိတ်လို့ရတဲ့ OLED screen display မျိုး OLED TVR လို့နာမည်တက်ထားတယ်။ R ဆိုတာကတော့ rollable လိတ်လို့ရတယ်ဆိုတာကိုပြောတာတဲ့
။လိတ်လို့ရနိုင်မဲ့ TV မျက်နှာပြင်တွေကွန်ပျူတာမျက်နှာပြင်တွေပေါ်လာမယ်ဆိုတာအရင်တည်းကတော့ကြိုးပြောနေကြပြီးသား။ဒီတောင်ကိုရီးယားက LG ကုမ္ပဏီကတော့အရင်ဆုံးလက်တွေ့ထုတ်လိုက်တာပဲဗျ။ဒါပေမဲ့ဈေးဘလောက်နဲ့ရောင်းမလဲဆိုတာကတော့မတတ်မှတ်ရသေးဘူးလို့ LG ကပြောရတယ်။ဒီနှစ် CS မှာ LG ပွဲထုတ်မိတ်ဆက်တာဒီလိမ့်လို့ရတဲ့ TV မျက်နှာပြင်တစ်ခုတည်းမဟုတ်သေးဘူးမဆိုပြမွေ။အကြီးအောင် Twin Pop မြင်နိုင်တဲ့ TV screen ကိုလည်းပြခဲ့သေးရဲ့ဗျ
။ It's actually a transparent OLED display where the transparency is up to 40% and you can look right through the display.
ရိုးရိုးဆိုရင်တော့ပုံတွေပြနိုင်တဲ့ OLED TV မျက်နှာပြင်ပဲ။ခလုံးနှိပ်လိုက်တော့မှအဲ့ဒီမျက်နှာပြင်ကအကြည့်အောင်ဖြစ်သွားပြီးတော့အနောက်မှာရှိနေတဲ့ပစ္စည်းတွေကိုထွင်းဖောက်ပြီးတော့မြင်ရတာ40ရာခိုင်နှုန်းလောက်ကြီးသွားတာမို့ screen ရဲ့အနောက်ဘက်မှာထားထားတဲ့ပစ္စည်းတွေကိုကောင်းကောင်းကိုမြင်ရနိုင်တယ်လေ
အခုလိုလိတ်လို့ရတဲ့ TV မျက်နှာပြင်တို့ဒီဖောက်ထွင်းမြင်နိုင်တဲ့ TV မျက်နှာပြင်တို့ပဲမဟုတ်သေးဘူးဗျခောက်လို့ရတဲ့ဖုန်းမျိုးလဲ CS မှာပြသွားသေးတယ်ခောက်ချိုးချိုးလို့ရတဲ့ smartphone မျိုးထွင်းနေတယ်လို့ Samsung ကုမ္ပဏီက2018ဇူလိုင်လကလေးကကြေညာထားတာ
လက်ဦးမူယူပြီးတော့ဖုန်းကိုအရင်မိတ်ဆက်ခဲ့တာကတော့ American အခြေစိုက် Royal ဆိုတဲ့တရုတ်ကုမ္ပဏီလေ Flex ပိုင်းလို့နာမည်ပေးထားတဲ့ခောက်ချိုးချိုးလို့ရတဲ့ smartphone ကိုဒီနှစ် CES ပွဲမှာပွဲထုတ်ပြခဲ့တယ်လေ
So get two smartphone here. We have dual SIM cards. All right. Dual SIM cards.
ပြန်လိုက်လို့ရှိရင်ဒီ tablet computer လေးလိုမျိုးဖြစ်သွားပြီးတော့သုံးနိုင်တဲ့ smartphone မှာ SIM card ထည့်လို့ရတဲ့နေရာနှစ်ခုပါပါတယ်အဲ့ဒါကြောင့်မို့လို့ခောက်ချိုးချိုးထားလို့ရှိရင်မျက်နှာပြင်တစ်ဖက်တစ်ချက်ကဖုန်းတွေဖြစ်သွားလို့ဖုန်းတစ်ခုပူးထားတယ်လို့မျိုးဖြစ်နေတယ်လေ။နည်းနည်းလေးထူတယ်။နောက်အရန်ကြီးမသေးလာပေမဲ့ဘောင်းမီအိတ်ထဲထည့်နိုင်တဲ့အရွယ်ဆိုတော့အရန်ကြီးတယ်လို့လည်းပြောလို့မရဘူး
။ခောက်ချိုးတစ်ဖက်စီရဲ့ downlight ရှိက 9.8 လက်မှရှိတယ်ဗျ။ Android စနစ်သုံး smartphone မျိုးပါ။ SIM card နှစ်ခုနဲ့ဖုန်းနှလုံးလို့သုံးနိုင်တယ်ဆိုပေမဲ့တစ်ချိန်မှာတစ်လုံးကိုပဲသုံးနိုင်မှာ။ပြောချင်တာကဖုန်းကိုကင်ထားရင်ကိုယ့်ဘက်မျက်နှာမူနေတဲ့ဘက်ချမ်းကပဲအတိတ်ဖြစ်နေပါဒီဖုန်းကို CS ပြပွဲမှာစမ်းသုံးကြည့်သူတွေကတော့ဖုန်းရဲ့ function တွေကတိတ်ချောတက်မဟုတ်လာပြီလို့သုံးသပ်ကြပါတယ်။ဒါပေမဲ့လည်းလောလောဆယ်အချိန်ဒီတိုင်းဝယ်ချင်နေဆိုရင်တော့အမေရိကန်မှာတစ်လုံးကိုဒေါ်လာ1300လောက်ပေးရမယ်တဲ့
။အခုလိုမျိုးခောက်ချိုးချိုးလို့ရမယ် smartphone ကို Royal Company က CS ပြကန်းကြီးမှာလူတိုင်းကိုပြသခဲ့ပေမဲ့ Samsung Company ကတော့ဒီတိတန့်လုတ်တဲ့မိတ်ဆက်ပွဲမှာအထုဖိတ်တဲ့သူတွေကိုပဲသူတို့ရဲ့ခောက်ချိုးချိုးနိုင်တဲ့ဖုန်းကိုပြခဲ့တယ်လို့ဤပညာသတင်းတွေမှာတော့ရေးကြတယ်Samsung Galaxy X လို့နာမည်ပေးထားတဲ့ smartphone ကို hardware ဘိုင်းရော software ဘိုင်းမှာဇင်းလုံးကျော်ဖြစ်အောင်လို့စမ်းသပ်တီထွင်နေသေးတာမို့လူသိရှင်ကြားထုတ်မပြသေးတာဖြစ်နိုင်တယ်လို့တချို့ကတော့သုံးသပ်တယ်။ phone မိတ်ဆက်ပွဲမှာကြီးကွင်းရသူတချို့ကလည်းလုံးဝပြောစရာမရှိအောင်ကောင်းတဲ့အခြေအနေမျိုးတော့မဟုတ်သေးဘူး။တချို့နေရာတွေမှာပိုကောင်းအောင်လုပ်ဖို့လိုသေးတယ်လို့ပြောကြရဲချက်
။ hardware ဘိုင်းနဲ့ပတ်သက်လို့လည်း Samsung ကသေးစိတ်ထုတ်မပြောဘူးတဲ့။အခုနှစ်ပထမနှစ်ဝက်မကုန်ရင်လောက်မှာခောက်ချိုးချုံနိုင်မဲ့ phone ကိုစရောက်မယ်တဲ့။ဒါပေမဲ့ဘလောက်အားပေးကြမလဲဆိုတဲ့အခြေအနေကိုစမ်းသပ်တဲ့အနေနဲ့အလုံးကြီးတတမ်းပဲပထမဆုံးစထုတ်ရောင်းမယ်။စရောင်းရင်လည်းတောင်ကိုရီးယားမှာယဉ်ရောင်းမှာမဟုတ်ဘူးတဲ့။နောက်အမေရိကန်နဲ့ဒီဥရောပနိုင်ငံတွေစီရောက်ဖို့ကလည်းနည်းနည်းအချိန်ပေးရမယ်လို့သတင်းတွေမှာရေးကြပါတယ်။
အဲ့ Samsung ရဲ့ခေါချိုးချိုးနိုင်တဲ့ဖုန်းတစ်လုံးကိုဘလောက်နဲ့ရောင်းမှလဲဆိုတာအတိအကျမသိရသေးပေမဲ့တစ်လုံးကိုအနည်းဆုံးဒေါ်လာ1800လောက်ပေးရနိုင်တယ်လို့ခန့်မှန်းပြောနေကြပါတယ်ရှင်။